ဒီယုံမြန်မာနေဆက်အခြေဆိုင်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ဟာဝါကြီးတွေးစီညီညွတ်ရေးတက်မတော်UWSC ဌာနချုပ်ပန်ဆန်းမှာတွေးဆောင်ခဲ့ပြီးအချင်းချင်းပူးပေါင်းဆောင်ရွက်ရေးပုံမှုခိုင်မာစေဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအေးအေးရခိုင်လက်နက်ကင်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ကဒီကနေ့အွန်လိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွ ဝင်နဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ဒီလ16ရက်နေ့ပန်ဆိုင်မှာတွေ့ဆုံခဲ့တာပါဒီကနေ့ကျင်းပတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ရဲ့ဒေသရှင်းလင်းပွဲမှာတော့ ULA ရဲ့ဒုတိယစီဦးစီးချုပ်ဒေါက်တာညွထွန်းအောင်ကတွေ့ဆုံပွဲအကြောင်းခုလိုပြောပါတယ
်အေးအဖွဲ့အစည်းချုပ်ကဒီချိန်မှာလည်းဒီပြည်သူဆောင်ရွက်မှုကြီးအရင်ကတည်းကလူဆိုင်မှာလာအောင်ဒီပြည်လေမတွေ့ရကြတဲ့ဆိုတာတပူရှင်ဒီရဲ့အခင်ကြီးကိုလည်းတောင်ပြရန်ရခိုင်ပြည်အမပီတိကအခြေအနေဒီကိုအမေဆန်ပလေဆိုပုံစံမျိုးဒီကိုပြောဖိုက်တာဒါဒီနောက်တစ်ခုကအခုဒီ UWS ရဲ့အပိုင်းအခန်းအလိုက်ရယ်ဒီစက်တဲ့လူကောင်းဆောင်ကြီးနဲ့ကျွန်တော်ကြော်ဒီချင်းမှာပို့လို့ရရနဲ့အဲဒီလက်ပြပြီးအလုံးလုံးနဲ့ဆိုဆိုပြီးစက်ဒီအများကြီးပါသွား
ပြီးခဲ့တဲ့ August လအတွင်းကပဲဝါပြီသွေးစည်းညီညွတ်ရေးတက်မတော် UWS ကအသက်ရွယ်ကြီးရင်းနဲ့ထိပ်ပိုင်းကောင်းဆောင်တော်များများကိုယာရုကအနာပေးခဲ့ပြီးတော့လူလပိုင်းမျိုးဆက်သစ်တွေနဲ့အစားထိုးတောင်းဝန်ပေးခဲ့ပါတယ်။ပြည်သူ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တွေတွေ့ဆုံပွဲဟာကိုဗစ်ကာယရောဂါကြောင့်မတွေ့ဆုံပြစ်တာကြောင့်ဖြစ်တဲ့အတွက် UWSC ခေါင်းဆောင်တစ်တွေနဲ့မိတ်ဆက်ရင်းနဲ့တွေ့ဆုံတဲ့ပွဲဖြစ်နေတဲ့ဒေါက်ညိုထွန်းအောင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းချန်ပီယံကနိုင်ငံရေးလေတာတုံးသက်သူဆိုင်းထွန်းအောင်ကတော့ဒီတွေ့ဆုံပွဲဟာဝါခေါင်းဆောင်တစ်နဲ့တွေ့ဆုံပွဲတက်တက်ထက်ပိုးလိမ့်မယ်လို့တုံးသက်ပါတယ်။စစ်ကောက်စီဘက်ကတိုင်းဒေသလက်နက်ကင်ဖွဲ့ရအနေနဲ့လက်နက်ဆက်ကင်မယ်ဆိုရင်တက်မလို့တော့မဟုတ်နေကြသောတက်မှာဝင်းအောင်မှုထမ်းဖို့တိုက်တွန်းတာနဲ့ဆက်ဆက်နိုင်တယ်လို့သုံးသပ်ပါတယ်
။ပထမတော့ဗျာသူစစ်တပ်ကပြောတာတော့လွတ်လွတ်လပ်လပ်လားဆင်းနေပြောတယ်ပြီးတော့သူက2008ခြေကဥပဒေတော့နေကြသောတို့ကြည်လူစစ်တော့အဲ့ဒီစကက်ဂျူဟို1နဲ့2ကိုစဉ်းစားခဲ့ဥမာ2008ခြေကဥပဒေစရားတွေကိုစဉ်းစားခဲ့တဲ့အချိန်မှာသူနည်းနည်းလေးကိုယ့်ရဲ့ကာယဖြစ်သွားဖို့ပေါ့လေနော်။သူကနည်းနည်းပါးပါးစုပြီးမှဟိုရက်ချင်တဲ့တဘောရှိတာပေါ့နော်။
FPNCC ဘာပေါဝင်တဲ့ UWSC ဝ NDAA မိုင်လာနဲ့ SSPB ရှမ်းပြည်တိုးတက်ရေးပါတီတို့ဒီစစ်ကောင်စီကဖိတ်ခေါ်တဲ့ညီငယ်စနစ်ဘက်မှာပေါဝင်တယောက်နေကြတဲ့ဖွဲ့တွေဖြစ်ပါတယ်။ဒီလ17ရက်နေ့ကလည်းပန်ဆန်းမှာသူတို့သုံးဘွဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသုံးဘွဲ့ဟာမြန်မာစစ်တပ်ဘက်ကတိုက်တွန်းနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေကြသောတပ်မှပေါဝင်ရေးကိုလက်ခံမဲ့ပုံရှိတဲ့ကြောင်းနိုင်ငံရေးလှိလာသုံးသပ်သူတို့ဖြစ်တဲ့ဦးတန်းစုနိုင်ကသုံးသပ်ပါတယ်။မြန်မာနိုင်ငံတော်ကတိုက်ပွဲတွေပြန်ပြီးတော့များလာတဲ့အနေအထားပေါ်မှာသဘောထားအမြင်တွေတွေ့ဆုံဆွေးနွေးတာဖြစ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။
အကွန်ကြီးခိုင်မှာပြန်ပြီးတော့တက်ဖို့စနေပြီ။ကြခိုင်မှာအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တို့ညီနောင်သုံးဖို့ပေါ့ဗျာ။ကုကနေတင်တန်းကလည်းလှူရှားမှုစလာလိမ့်မယ်လို့ထင်နေဗျာ။အကွန် NUG ကလည်းတတိလုံးကုစစ်စဖို့အတွက်ညီနိုင်ဆက်ဆက်နေတဲ့အခြေဖြစ်တာပေါ့။ KG ဆိုလို့ရှိရင်တော့ NUG နဲ့ပေါင်းစပ်ပြီးတော့လက်တွေ့လှူရှားမှုတွေအဖွဲ့စည်းပေါ့ဗျာ။အဲ့လိုအခြေအနေမှာပါဝင်လှူရှားလာမယ့်အင်အားစုတွေအပေါ်တို့ဘယ်လိုဘောထားတဲ့မှာလဲဆိုပြီးစာချုပ်ကြည့်ကြလိမ့်မယ်လို့ထင်ပါတယ်။သဘောထားတစ်ခုတော့ရှင်းရှင်းလင်းလင်းတော့တို့ပြအောင်လုပ်ကြလိမ့်မယ်ထင်တယ်။
တရုတ်မြန်မာနယ်စပ်ခြေစိုက်ပြောင်းစုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC မှာ UWSC ဝ NDA မိုင်လာ KIA ကချင်း SSPP ရှမ်းမြောက် TNLA တောင်းပလောင် MNDAA ကိုကန့် AA ရခိုင်စရိုက်လက်နက်ကင်ဖွဲ့တွေပါဝင်ကြပါတယ်။ဒီဖွဲ့ခုနှစ်ဖွဲ့ဟာမြန်မာစစ်တပ်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA ကိုလက်မှတ်ရေးမထိုးထားပါဘူး။ဒါပေမဲ့လည်း UWSC က NDA မိုင်လာ SSPB ရှမ်းမြောက်ဖွဲ့တွေဟာလက်ရှိစစ်ကောင်စီကကျင်းပနေတဲ့ညီနေစနစ်ဘွဲကိုအခြား NCA လက်မှတ်ထိုးထားတဲ့အဖွဲ့ခုနှစ်ဖွဲ့နဲ့အတူပေါင်းတက်ရောက်နေပါလေခင်ဗျာ
။ကုသညုံပြပြပေးခဲ့ရပါ